ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မဟာမိတ်တယောက်ရဲ့သမီးဟာတိုယိုတာလန်ခရူဇာကားကိုမောင်းသွားရင်ပောက်ကွဲသွားတာကြောင့်သေဆုံးသွားပါတယ်။တင်းစာဆရာတယောက်ဖြစ်တဲ့ဒါယာဒူဂင်မော့စကိုမြို့နီမှာစနေနေ့ကပောက်ကွဲသေဆုံးသွားခဲ့တာပါ။အဲ့ဒီကားကသူ့ရဲ့အဖေဖြစ်သူရဲ့ကားဖြစ်ပြီးသူ့အဖေကိုပြစ်မှတ်ထားပုံရတယ်လို့ဒီအကြောင်းနဲ့နှိဆက်တဲ့တငယ်ချင်းတယောက်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Tax သတင်းဌာနကဆိုပါတယ်မော်စကိုမြို့ပြင်ကပွဲတစ်ခုကိုတအဖာနီယောက်စလုံးလှတဲ့ကြတာဖြစ်ပြီးနောက်ဆုံးအချိန်မှာကားလဲသွားကြတာဖြစ်တယ်လို့ရုရှားအစိုးရသတင်းစာ Rossiyskaya Gazeta ကဆိုပါတယ်။ကားပေါက်ကွဲမှုမှာတေဆုံသွားခဲ့တဲ့ဒါယာရဲ့အဖေဟာရုရှားနိုင်ငံရေးသုံးသပ်သူ Alexandra Dugin ဖြစ်ပြီးသူ့ကိုသမ္မတပူတင်ရဲ့ခေါင်းအဖြစ်တင်စားပြောသက်ကြပါတယ်။သူဟာအစွန်းရောက်အမျိုးသားရေးဝါဒီတယောက်လည်းဖြစ်ပါတယ်။တအဖာနီယောက်စလုံးဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုထောက်ခံကြသူတွေဖြစ်ပါတယ်။